ဒီကနေ့ဆွေးနွေးပွဲမှာ George Washington တက္ကသိုလ်အပြည်ပြည်ဆိုင်ရာလေ့လာရေးဌာနကပေါမောက်ခဒေါက်တာ Christina Fink မီဒီယာစီမံခန့်ခွဲမှုနဲ့ဈေးကွက်ဖော်ဆောင်မှုအကြံပေး Michelle J. Foster နဲ့မြန်မာနိုင်ငံလေ့လာရေးလုပ်ငန်းတာဝန်ခံတူဖြစ်တဲ့ Elson Campbell နဲ့မီဒီယာသင်တန်းတာဝန်ခံနဲ့မီဒီယာတိုးတက်ရေးပညာရှင် James McCone တို့ဥဆောင်ဆွေးနွေးကြတာဖြစ်ပါတယ်။ဆွေးနွေးသူအားလုံးဟာမြန်မာပြည်ကိုကိုယ်တိုင်သွားရောက်လေ့လာခဲ့သူတွေဖြစ်ကြပါတယ်။မြန်မာနိုင်ငံကမီဒီယာလုပ်ငန်းတွေဟာ2013ခုနှစ်မှာတဘာဝမကြလောက်အောင်လျင်လျင်မြန်မြန်တိုးတက်လာခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအချိန်ဟာစာပေစီစီဆိုတဲ့စာဆောင်တွေကိုမထုတ်ဝေခင်တင်ပြရတဲ့စင်စာဌာနကိုဖျက်သိမ်းပြီးတဲ့နောက်အခုလိုတိုးတက်လာတာဖြစ်ပါတယ်။ပုဂ္ဂလိကသတင်းစာတွေအများအပြားထွက်လာသလိုလူလွတ်လပ်လပ်ရေးသားမှုတွေလည်းတွေ့လာရပါတယ်။ဒေါက်တာ Christina Finks နဲ့ Michelle Foster တို့ကအစိုးရရေးဆွဲဖို့ပြင်ဆင်နေတဲ့မီဒီယာဥပဒေအကြောင်းကိုဆွေးနွေးကြပါတယ်။ဒီနေရာမှာဥပဒေတွေရေးဆွဲလို့မပြီးခင်သတင်းစာဂျာနယ်တွေအများအပြားထွက်နေတာမျိုးအရေးယူခံရင်လည်းအရင်ဥပဒေနဲ့ဖြစ်နေတာပါ။ဒီအတွက်မီဒီယာသမားတွေဟာကြိုးတန်းပေါ်မှာလမ်းလျှောက်နေရတယ်လို့ဖြစ်တယ်လို့ပေါမောက်ကခရစ်စတီနာဖရင့်စ်ကပြောပါတယ်။တစ်ချိန်တည်းမှာပဲမီဒီယာလုပ်ငန်းကိုအစိုးရအဖွဲ့တွေနဲ့ဆွေမျိုးသားချင်းအရင်ဗိုလ်ချုပ်ကြီးတွေရဲ့ဆွေမျိုးများနဲ့ခရိုနီများပါဝင်ရောက်လာကြတယ်လို့ဆိုပါတယ်
။ The media is a way to be able to protect their own economic interests but to varying degrees allow other independent
တို့ပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေကိုအကာအကွယ်ပေးဖို့ဖြစ်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲလွတ်လွတ်လပ်လပ်သတင်းရေးသားဓာတ်တွေကိုလည်းခွင့်ပြုတယ်လို့ဆိုပါတယ်။ဒီနေရာမှာနိုင်ငံရေးအရမီဒီယာလုပ်ငန်းမှာပါဝင်လာသူတွေလည်းတွေ့ရတယ်လို့ပြိုင်ဘက်နဲ့အတိုက်ခံတွေကိုဖြိုခွင်းဖို့မီဒီယာကိုအသုံးချလာတာတွေကိုလည်းတွေ့ရတယ်လို့ဆိုပါတယ်။တစ်ဆက်တည်းအယ်လစန်ကင်ဘယ်ကသတင်းစာဂျာနယ်ရောင်းကောင်းအောင်အပေါ်ပင်လိုက်ရေးတာတွေအဝါရောင်ဂျာနယ်အဖြစ်ပျောင်ပျောင်တင်းတင်းထုတ်ဝေလာတာတွေလည်းတွေ့ရတယ်လို့ဆိုပါတယ်။သတင်းကနေတဲ့မြန်မာပြည်သူတွေအနေနဲ့သတင်းတွေကိုရရှိနိုင်တဲ့ပုံစံအမျိုးမျိုးနဲ့ရယူနေကြရမှာလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အဓိကပြိုင်ဘက်ဟာအစိုးရဖြစ်နေတယ်လို့အယ်လစန်ကမ်ဘယ်ကပြောပါတယ်။လေးလာချက်တွေအရအသံလွှင့်မီဒီယာလုပ်ငန်းမှာတော့ပြည်ပမီဒီယာတွေဟာလည်းနေရာရရှိနေစေဖြစ်တယ်လို့ဆိုပါတယ
်
100% video နားထောင်သူတွေကြားမှာအစိုးရရေဒီယိုကိုလူတိုင်းသိကြတယ်လို့90ရာခိုင်နှုန်းသောရေဒီယိုပရိသတ်က BBC, VOA, RFA တို့ကိုသိနေကြတာဖြစ်တယ်လို့ဆိုပါတယ်။ပုံနှိပ်မီဒီယာလောကမှာတော့အစိုးရထုတ်သတင်းစာတွေကိုပုဂ္ဂလိကများကဘလို့မှလိုက်လို့မမီဖြစ်နေတယ်လို့ Michelle J. Foster ကပြောပါတယ်။ဈေးနှုန်းမှာကအစိုးရရောင်းတဲ့ဈေးကိုပုဂ္ဂလိကများလိုက်မရောင်းနိုင်တာပါ။တခါအစိုးရရရှိထားတဲ့ဖြန့်ချီရေးပုံစံမျိုးပုဂ္ဂလိကများအနေနဲ့မရရှိနိုင်ပါအစိုးရသတင်းစာမှာပုဂ္ဂလိကကကြော်ညာထည့်နေရတာတွေ့ရပါတယ်ဒါပေမဲ့အဲ့ဒီကြော်ညာတွေကိုစင်စါဖြတ်ခံရတယ်လို့လည်းပြောဆိုနေကြပါတယ်တစ်ဆက်ထဲမှာပဲမြန်မာနိုင်ငံမှာကျင့်သုံးနေတဲ့မီဒီယာပုံစံဟာတရုတ်ပြည်မှာလိုဖြစ်နေတဲ့အကြောင်းလွတ်လပ်စွာပြောဆိုရေးသားခွင့်တဲ့စီးပွားရေးခိုင်မာဖို့ကိုဦးစားပေးနေတယ်လို့ဆိုပါတယ်နောက်အစိုးရလှမ်းနေတဲ့ပုံစံကပုဂ္ဂလိကတွေကိုဖြည့်ပျော်ရေးမီဒီယာဘက်ကိုတွန်းပို့နေတာဖြစ်တယ်လို့ဆိုပါတယ်မီဒီယာလောကကိုကြည့်လိုက်မယ်ဆိုရင
် a very strong market for business and economic media but the closer you get to the political aspect the more narrow the field will become
စီးပွားရေးနဲ့ပတ်သက်တဲ့မီဒီယာလုပ်ငန်းဈေးကွက်ခိုင်ခိုင်မာမာရှိပြီးနိုင်ငံရေးနယ်ပယ်ဘက်ကိုဝင်လာတာနဲ့အမျှတဖြည်းဖြည်းပေါင်းကျင်းလာမှာဖြစ်တယ်လို့ဆိုပါတယ်နောက်ဆုံးအစိုးရမီဒီယာတွေကသာနိုင်ငံရေးရေးသားချက်တွေကိုလဘကြီးအုံနိုင်လိုက်ပြီးပုဂ္ဂလိကများကတော့ဖြေပျော်ရေးနဲ့စီးပွားရေးနဲ့ပတ်သက်တာပဲလုပ်လို့ရနိုင်တော့မယ်လို့ဆိုပါတယ်ပုဂ္ဂလိကသတင်းစာတွေဟာ2013ခုအေပီလောက်ကစပြီးအရှုံးပေါ်နေကြပြီလို့ဆိုပါတယ်ဒီအချက်ဟာအရေးကြီးတဲ့အချက်ဖြစ်နေပြီးမြန်မာနိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာပေါ်ထွန်းရေးအတွက်အကူအညီတွေလိုနေပြီလို့ပြောပါတယ်ပေးရမယ့်အကူအညီတွေကတော့စီမံခန့်ခွဲမှုအပိုင်းဈေးကွက်ချရာရောင်းချမှုအပိုင်းနဲ့နောက်ဆုံးအပိုင်းကငွေအရင်းများများနဲ့ဆောင်ရွက်နိုင်မှုဖြစ်တယ်လို့ဆိုပါတယ်။ဗန်နံငွေနဲ့ထောက်ပံ့ခြင်းမပြုနိုင်ရင် ရေရှည်မှာတော့ဆုံးရှုံးသွားဖို့ရှိနေတယ်လို့ဆိုပါတယ်။သတင်းသမားတွေကိုတင်နန်းပေးနေတာဟာမြန်မာနိုင်ငံမှာလွတ်လပ်တဲ့မီဒီယာတွေပေါ်ထွန်းရေးအတွက်လုံလောက်မှုမရှိပါဘူးလို့ဆွေးနွေးတင်ပြသွားပါတယ်ခင်ဗျာ။